ဒီနေ့ကျမကြီးဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးဖို့အစိုးရကရည်ရထားပါတယ်။လက်ရှိအိန္ဒိယနိုင်ငံဟာကမ္ဘာမှာအမေရိကန်ပြည်ထောင်စုပြည်ဒုတိယမြောက်ကိုရိုနာဗိုင်းရပ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေပါတယ်။စနေနေ့ကအိန္ဒိယမှာပထမဆုံးနေ့အဖြစ်လူပေါင်း၃သိန်းကျော်ကိုကာကွယ်ဆေးထိုးဖို့ရည်ရွယ်ခဲ့ပေမယ့်တရားဝင်ကိန်းဂဏန်းထုတ်ပြန်ချက်တွေအရလူဦးရေတစ်သိန် ဲ့ကာဝယ်ဆေးပထမဦးဆုံးဦးစားပေးထိုးဖို့တတိပေးချက်ဖြစ်ပါတယ်။အစိုးရအရာရှိတွေအနေနဲ့ဒီ application အစီအစဉ်ကိုစောင့်ကြည့်ကြီးကြပ်ဖို့လည်းခွင့်ပြုထားပါတယ်။အနောက်ဘက်မဟာရာရှ်ထရာပြည်နယ်ကကျန်းမာရေးဌာနအကြီးအကဲအရာရှိတအူးကရိုက်တာသတင်းဌာနကိုပြောပြချက်အရစနေနေ့ကလူပေါင်း 28,000 ကျော်ကိုကာကွယ်ဆေးထိုးဖို့စီစဉ်ခဲ့ပေမဲ့ကိုဝင်း application အမှားယွင်းတွေကြောင့်18,000ကျော်ကသာကာကွယ်ဆေးထိုးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ရှင်။